က်ထောင်းသူတွေအရင်ကနာမည်မကျော်သူတွေကမ္ဘာမီဒီယာတွေမှာနေရာယူလာတာတွေ့ရတယ်လို့ IT နည်းပညာရဲ့ရိုက်ခတ်မှုကိုလည်းနာမည်ကျော်တွေအမှုပညာလောကသားတွေပြင်းပြထန်ထန်ကြုံခဲ့ကြရတာပါရွေးချယ်လေးရှိတဲ့ Fashion of the Year ပြီးခဲ့တဲ့နှစ်အတွင်းအထူးခြားဆုံးလူပုဂ္ဂိုလ်ရဲ့အစည်းအဝေးမှာတော့ဘယ်သူကိုရွေးချယ်ရင်ကောင်းမလဲဆိုတာအရင်အကြမ်းရွေးချယ်ထားတဲ့စည်းရင်းကိုဒီဇင်ဘာလ10ရက်နေ့ကပဲထုတ်သွားခဲ့ပြီးတော့အဲဒီနောက်ဒီဇင်ဘာလ10ရက်နေ့မှာတော့နောက်ဆုံးရွေးချယ်ခံရသူစည်းရင်းကိုထုတ်သွားပါတယ်။ပနာမရွေးချယ်ခံရသူတွေထဲမှာ Apple ရဲ့အမှုဆောင်အရာရှိ Tim Cook ကအစ Pop အဆိုတော့ Taylor Swift နဲ့ Russia သမ္မတ Vladimir Putin အဆုံးပါဝင်ပါတယ်။အဲဒီလူပုဂ္ဂိုလ်တွေရဲ့စည်းရင်းမှာတော့ထူးထူးခြားခြားပဲလူအုပ်စုနှစ်စုလည်းပါပါတယ်။Ebola virus ပိုးကိုတိုက်ခိုက်ပြီးတော့ဝေနာရှင်တွေကိုပြုစုစောင့်ရှောက်ပေးခဲ့သူတွေနဲ့လူမဲကောင်လေးတယောက်ကိုလူပြူရဲကတက်လိုက်တာနဲ့ပတ်သက်ပြီးတော့ဆန္ဒပြကြသူတွေပဲဖြစ်ပါတယ်။ဒီနှစ်တော့ Ebola ဝေနာရှင်တွေကိုကုသပေးတဲ့သူတွေကို2014ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေဖြစ်နေရွေးချယ်လိုက်တာပါ။အရင်တုန်းကနှစ်တွေမှာ Time Magazine ရဲ့ Person of the Year အထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်ခံရသူတွေထဲမှာတော့Facebook ကိုစတင်တဲ့ Mark Zuckerberg, American သမ္မတဟောင်း Bill Clinton နဲ့ George W. Bush နောက်ပြီးတော့လက်ရှိသမ္မတဘရက်အိုဘားမာ၊ပုံရဟန်းမင်းကြီးဖရန်စစ်နဲ့မြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်တို့လည်းပါဝင်ခဲ့ပါတယ်ရှင်။နိုင်ငံတကာစင်မြင့်မော်ကိုမနစ်ကမှရောက်လာခဲ့တဲ့ကင်ညာနိုင်ငံသူမင်းသမီးလူပီတာညွန်ကိုအတွေ့ဒီနှစ်ကတော့အောင်မြင်မှုအထူးရတဲ့နှစ်ဖြစ်ပါတယ်။အော်စကာဆုကြီးကိုစွခူးသွားပြီးတဲ့နောက်မှာဧပြီလ23ရက်နေ့ကတော့သူ့ကို2014ခုနှစ်ရဲ့အလှဆုံးအမျိုးသမီးဖြစ်တဲ့ People Magazine ကရွေးချယ်ခဲ့တာပါ။အသက်32နှစ်အရွယ်မင်းသမီးလူပီတာညွန်ဂိုဟာဒါရိုက်တာစတီဗ်မက်ကွင်းရိုက်ကူးတဲ့12 Years a Slave ရုပ်ရှင်မှာကြီးကျွံပြုခံရတဲ့လူမဲအမျိုးသမီးလေးဖက်စီဖြစ်တဲ့ပါဝင်သရုပ်ဆောင်ပြီးတော့ဒီနှစ်အကယ်ဒမီဆုရသွားတာပါ။သူကကဘာကျော်ဖျော်ဖြေရေးမဂ္ဂဇင်းကြီးတစ်စောင်ကသူ့ရဲ့အလှကိုချီးမွမ်းပြီးတော့အတိအမဲ့ပြုလိုက်မယ်လို့အိမ်မက်တောင်မမက်ခဲ့ဘူးပါဘူးလို့ပြောပြသွားပါတယ်ရှင်ဘာသောမီခင်အခမ်းအနားတွေမှာပေါ်ပြတော့ရွှဲဆောင်မှုအဖြစ်ဖြစ်အောင်ဝစ်ဆင်လာတဲ့ American Pop အဆိုတော့ Taylor Swift က People Magazine ကပေးတဲ့ဒီနှစ်အတွက်အဝတ်အစားအဝတ်တက်ဆုံးနာမည်ကျော်စီးရင်မှာနံပါတ်1ချိန်သွားပါတယ်။အဲ့ဒီစီးရင်မှာ Taylor Swift ပြီးတော့ Oscar ဆုရှင်ကင်ညာနိုင်ငံသူ Lupita Nyong'o အဆိုတော့ Rihanna မင်းသမီး Jennifer Lopez နဲ့ရုပ်ရှင်မင်းသမီးတွေဖြစ်တဲ့ Emma Stone, Emma Watson, Jessica Alba တို့ကလည်း1-3-4ဒီလိုမျိုးနံပါတ်ဆင်နဲ့လိုက်ပါတယ်။Taylor Swift ကကိုလုံးမော်ညကာဝဲဝစ်ဆုံရှင်တွေခေါဝင်တဲ့စကတ် Sequence တို့ခေါဝင်သူနဲ့အခုနောက်ဆုံး MTV Video စုပေးပွဲမှာတော့ခလေးပေါ့ဆလေးတွေဝစ်တဲ့အင်ညီနဲ့ဘောင်းမီတို့တစ်ဆက်တည်း Romper ဝစ်ဆုံတို့ကိုသူ့ဘာသူယုံယုံကြည်ကြည်နဲ့ဝစ်ပြသွားခဲ့ပါတယ်။ဘယ်မင်းသမီးဘယ်အဆိုတော်ကဒီစီးရင်မှာပါလဲဆိုတာသိချင်တော့ people.com/bestdress ဆိုတဲ့ Internet ဆာမျက်နှာမှာကြည့်ရှုနိုင်ပါတယ်ရှင်။2014ခုနှစ်ဟာဗြိတိန်နိုင်ငံက One Direction ဂီတအဖွဲ့အတွက်ကံကောင်းခြင်းတွေယူဆောင်လာပေးတဲ့နှစ်တစ်နှစ်ဖြစ်ပါတယ်။2014နှစ်ကုန်ကနေမှာပဲ American ဂီတဆုချင်းနေပွဲမှာထိတ်ဆုံးစုကိုစွခုသွားပြီးတဲ့နောက် Four ဆိုတဲ့သူတို့ရဲ့တေးတပြားအစ်စ်ကလည်းသူတို့အတွက်နံပါတ်1ချိန်တဲ့စရုပ်ထားမြောက်တေးအဗန်ဖြစ်သွားပါတယ်။ပထမထွက်ထွက်ချင်းသတင်းပတ်မှာဝယ်ယူအားပေးမှု၄သိန်းနီးပါးရှိခဲ့တာပါ။သူတို့ထွက်သမျှအခွေအကုန်နံပါတ်1ချိန်လို့သူတို့အဖွဲ့ဟာထွက်ပြီးသမျှဒေးတပြား၄ချက်လုံးနံပါတ်1ချိန်နိုင်တဲ့ပထမအဆုံးခီတာအဖွဲ့ဖြစ်ပါတယ
်
2014မှာကြားခဲ့ရတဲ့အာရှအနုပညာလောကကသတင်းတချို့ကိုပြောရမယ်ဆိုရင်တော့ 50မြောက်ဘက်ဆန်အမှုပညာစုချင်းမြင်ပွဲကိုမေလ29ရက်နေ့မှာဆိုးမြို့တော်မှာကျင်းပတော့လူကြိုက်များတဲ့ My Love From The Star ရုပ်သံ series ကမင်းသားနဲ့မင်းသမီးဖြစ်တဲ့ Kim So Hoon နဲ့ Jam Jin Hoon ပြီးတော့ Girls Generation အဖွဲ့က Yam နဲ့ Crojin Juk တို့ကဒီကော်စောနေခင်အခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်မင်းသား Kim So Hoon ကတော့အကောင်းဆုံးအမျိုးသားဇက်ဆောင်စုရုပ်မြင်တန်ကြားမှာလူကြိုက်အများဆုံးမင်းသားစုရုပ်ရှင်မှာလူကြိုက်အများဆုံးမင်းသားစုနဲ့အကောင်းဆုံးတက်တစ္ဆာမင်းသားစုစုစုပေါင်း၄စုအတွက်တက်ကြွပေးခဲ့ရတာပါဒီအသက်26နှစ်အရွယ်မင်းသားကင်ဟာအာရှတလွှားနာမည်ကြီးလာတဲ့ကိုရီးယားမင်းသားတွေရဲ့နောက်ဆုံးထွက်ပေါ်လာတဲ့မင်းသားတစ်ပွဲဖြစ်ပါလို့ရှင်တယောက်ကိုပြန်လွှတ်ပေးလိုက်ပြီမဲ့လဲနောက်တယောက်ကထောက်နယ်သုံးနှစ်ချခံရမယ်အရေးကြုံရတဲ့သူကတော့နာမည်ကျော်ကိုက်ကိုနဲ့ဂျေစီချန်တို့ပဲဖြစ်ပါတယ်။ဟောင်ကောင်မင်းသားဂျက်ကီချန်ရဲ့သားဂျေစီချန်နဲ့နာမည်ကျော်ထိုင်ဝမ်မင်းသားကိုက်ကိုတို့ဟာမူရင်းစေဝါသုံးဆွဲတယ်လို့မတင်ကားမှုနဲ့တရုတ်နိုင်ငံပီကင်းမြို့တော်မှာဖမ်းခံခဲ့ရတယ်လို့ဩဂုတ်လ18ရက်နေ့မှာပဲသတင်းထွက်လာပါတယ်။သူတို့နှစ်ယောက်နဲ့တခြားတော်တော်များများကိုရဲကဩဂုတ်လ23ရက်နေ့ကဖမ်းလိုက်တယ်လို့ CCTV ရုပ်သံမှာပြောတာပါ။ထိုင်ဝမ်မင်းသားကိုက်ကိုရဲ့စစ်စစ်ချက်မှာဆေးကြောက်တုံးထားတဲ့လက္ခဏာတွေ့ရတယ်လို့ရဲကပြောနေတဲ့ပုံကို CCTV ရုပ်မြင်သံကြားမှာပြပါတယ်။ပြီးခင်မျိုးတော်ကဖမ်းထားတဲ့နေရာမှာကိုက်ကိုကသူ့အမအတွက်ရဲကိုတောင်းပန်နေတဲ့ပုံကိုလည်းရုပ်မြင်သံကြားသတင်းမှာပြသပါတယ်
။ So, 我想向他们说抱歉。我让他们失望。让他们有
တကယ်ကိုနောင်နာရမိပါတယ်ကျွန်တော်ကိုချစ်ခင်အားပေးသူတွေနဲ့ကျွန်တော်ရဲ့အတိုင်းဝိုင်းကိုလည်းကျွန်တော်ရဲ့လောက်ရက်တွေတကယ်ကိုစိတ်မကောင်းမိဘူးလို့ပြောချင်ပါတယ်ကျွန်တော်တကယ်ကိုဆိုးရွားတဲ့လောက်ရက်ကိုဥဆောင်လမ်းပြလှုပ်ပြခဲ့မိပါတယ်လို့သူကပြောသွားပါတယ်23နှစ်အရွယ်ကိုက်ကိုဟာထိုင်ဝမ်က Golden Horse ရုပ်ရှင်ပွဲတော်မှာအကောင်းဆုံးအမျိုးသားသရုပ်ဆောင်ဆု2011ခုနှစ်မှာရရှိခဲ့တာဖြစ်ပါတယ်နှစ်ပတ်လောက်ဖမ်းထားခဲ့ပြီးတော့ပြန်ပြီးလွှတ်ပေးတဲ့အခါပီကင်းမြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့သူ့ရဲ့ပြည်သက်ကိုမျက်ရည်တွေနဲ့တောင်းပန်သွားခဲ့ပါတယ်။ကိုက်ကိုနဲ့အတူတူဟောင်ကောင်ကနာမည်ကျော်ကွန်ဖူမင်းသားဂျက်ကီချန်ရဲ့သားလည်းဖမ်းခံခဲ့ရပါတယ်။အင်ဂျီနာချင်းတွေရဲ့သတင်းပေးမှုနဲ့သူတို့ဆေးကြောက်သုံးဆွဲနေတာကိုရဲကသိပြီးတော့ဂျေစီချန်နဲ့ကိုက်ကိုကိုဝင်ပြီးတော့ဖမ်းခဲ့တာဖြစ်ပါတယ်။အဲဒီလိုမျိုးလွတ်ပြီးတဲ့နောက်မိဘတွေနဲ့အတူပီကင်းကဟိုတယ်တစ်ခုမှာသူသွားပြီးတော့နေခဲ့တာပါတောက်ကြနေမောလွဲမှာတော့သတင်းစာရှင်းလင်းပွဲကျင်းပပြီးတော့ရောက်လာကြတဲ့မီဒီယာသမားတွေကိုအခုလိုတောင်းပန်သွားခဲ့ပါတယ
်
သတင်းသမားမိတ်ဆွေများခင်ဗျားတဲ့ဒီကိစ္စအတွက်ကျွန်တော်တော်တော်စိတ်မကောင်းဖြစ်ရပါတယ်ကျွန်တော်ရဲ့လုပ်ရက်အတွက်တောင်းပန်ပါတယ်မှားခဲ့တာအတွက်ဘာစင်ကြေမှပေးလို့မရပါဘူးအထူးသဖြင့်ကျွန်တော်ရဲ့မိသားစုကိုစိတ်ပူအောင်လုပ်ခဲ့တာအတွက်လည်းအထူးဝမ်းနည်းမိပါတယ်ကျွန်တော်မိဘတွေရောကျွန်တော်အကိုရောတော်တော်ကိုစိတ်မကောင်းဖြစ်နေကြရပါတယ်လို့ကိုက်ကိုကပြောသွားပါတယ်။သူ့ရဲ့ပြိဿက်ကိုတောင်းပန်စကားပြောသွားတာမှာတော့ကျွန်တော်ပြိဿက်ကိုစိတ်ပြည့်အောင်လည်းလုပ်ခဲ့မိပါတယ်။ကျွန်တော်တော်တော်ကိုမှားခဲ့မိတာပါ။ကျွန်တော်လုပ်တယ်လို့လိုက်ပြီးတော့မလုပ်ကြပါနဲ့လို့ပဲတောင်းပန်ပါရစေ။မှားရွေးတဲ့ဥပမာကိုရှေ့ဆောင်လမ်းပြလုပ်ခဲ့မိတာဒါကိုပြန်ပြီးတော့ပေးဆက်တဲ့အနေနဲ့အလုပ်ကိုအရန်စူးစမ်းလုပ်ပြီးတော့ဒါမျိုးထပ်မဖြစ်စေရဘူးလို့ကတိပြုပါတယ်ဆိုပြီးတော့ကိုက်ကိုကပြောသွားပါတယ်။ပြောင်းနိုင်မှာအထူးသဖြင့် methamphetamine ecstasy လိုမျိုးဓာတ်ရုပ်မူရည်ဆေးဝါးတွေဟာသုံးနိုင်ဆွဲနိုင်ပိုရှိလာတဲ့မျိုးပြအနေလူရန်စားအစ်စ်ချာမှာပို့ပြီးတော့ရေပန်းစားလာနေတာပါဒီလိုမူရည်ဆေးဝါးနဲ့ပတ်သက်ပြီးတော့ပြစ်မှုတွေကိုလည်းတရုတ်နိုင်ငံမှာကတည်တံဒါမှမဟုတ်ထောင်နဲ့တသက်ချမှတ်နိုင်တဲ့အထိကြီးလေးတာဖြစ်ပါတယ်သူတဲ့သူဖန်ခံရတဲ့ JC ချန်ရဲ့ဖခင် JK ချန်ကဆိုရင်လည်း2009ခုနှစ်ကတရုတ်ရဲ့မူရည်ဆန့်ကျင်ရေးကော်မတီအတွက်ချစ်ကြည်ရေးတန်တမန်ဖြစ်ပြီးတော့တရုတ်နိုင်ငံမှာမူရည်ဆေးဝါးပားပြောင်ရေးပညာပေးအစီအစဉ်ကိုလူလူကြားပြန့်နှံ့အောင်လို့ဝိုင်းဝန်းလှုပ်ဆောင်ပေးဖို့လည်းကတိပြုထားသူဖြစ်ပါလိမ့်ရှင်2014ခုနှစ်ဟာဟောလိဝုဒ်နဲ့ Cyber Warrior တွေထိတ်တိုက်ရင်ဆိုင်ကြရတဲ့နှစ်ဖြစ်ပါလိမ့်ဟက်ကာတွေ online ထိုးဖောက်မှုတွေလုပ်ပြီးတော့နာမည်ကျော်အမှုပညာရှင်တွေရဲ့ကိုရေးကိုတာဓာတ်ပုံတွေဖောက်ချတာတွေဟက်ကာတွေကြောင့်ပဲရုပ်ရှင်ယုံတင်မှုကိစ္စပြက်ပြားတာတွေကြုံရသလိုအမေရိကန်ထောက်လှမ်းရေးရဲ့ online ထောက်လှမ်းမှုတွေကိုဖောက်ချတဲ့သူတွေကိုတော့ Hollywood ရုပ်ရှင်ရိုက်ကူးတာနဲ့ online hacker တွေနဲ့ Hollywood အတိုင်းဝိုင်းကြားအချက်နဲ့အမုံလွန်ဆွဲနေကြပါတယ် အမေရိကန်နာမည်ကျော်တရုတ်ဆောင်တွေရဲ့အွန်လိုင်းပေါ်ကအင်တာနက်အကောင့်တော်တော်များများကိုဟက်ကာတွေကခိုးဝင်ခဲ့ပြီးတော့တချို့ရဲ့အဝတ်ပလာပုံတွေကိုအွန်လိုင်းပေါ်မှာတင်ခဲ့တဲ့ကိစ္စကိုသူတို့အနေနဲ့စုံစမ်းနေတယ်လို့အမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးဘျူရိုအက်ဖ်ဘီအိုင်ကပြောပါတယ်။အွန်လိုင်းပေါ်မှာပြန်ခဲ့တဲ့အဝတ်ပလာနဲ့အကျော်မော်ရီရဲ့ဓာတ်ပုံတွေထဲမှာတော့အော့စကာ ောက်တဲ့ hacker တယောက်ကခိုးဝင်ပြီးတော့သူတို့ရဲ့အဝတ်မပါတဲ့မလုံးမချုံဓာတ်ပုံတွေကိုခိုးယူပြီးတော့ 4chan ဆိုတဲ့ website ပေါ်မှာတင်ခဲ့တာဖြစ်ပါတယ်။အဲဒီ website ကတော့ကိုဖါကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာအမှန်ပြောစရာမလိုဘဲနဲ့ပုံတွေ video တွေတင်နိုင်တဲ့ website တစ်ခုဖြစ်ပါတယ်။American ဆိုရရဲ့လှုပ်ဝဲထောက်လှမ်းရေးအစီအစဉ်တွေကိုလူသိရှင်ကြားဖွင့်ချခဲ့တဲ့ American အမျိုးသားထောက်လှမ်းရေး agency contractor ဟာ Edward Snowden အကြောင်းကို Oliver Stone ညွှန်ကြားရိုက်ကူးမဲ့ရုပ်ရှင်ထဲမှာ Joseph Gordon-Levitt က Edward Snowden နေရာမှာတရုပ်ဆောင်ပါပါနာမည်ပေးရသေးတဲ့အခု Snowden အကြောင်းရိုက်ကူးမဲ့ရုပ်ရှင်ကိုတော့ January လထဲမှာမြို့နယ်မှာထုတ်လွှင့်မှာဖြစ်ပါတယ်Luke Harding ရေးသားတဲ့ The Snowden Files, The Inside Story of the World's Most Wanted Man. ကမ္ဘာလို့ရှိဆုံးပုဂ္ဂိုလ် Snowden ရဲ့အတွင်းရေးဆိုတဲ့အစာအုပ်နဲ့ Anatoly Kasherina ရေးတဲ့ Times of the Octopus ဆိုတဲ့အစာအုပ်နှုတ်ကိုအခြေခံပြီးတော့ Stone ကဇာတ်ညွှန်းရေးထားတာဖြစ်ပါတယ်။ Snowden ကလှုပ်ဝဲထောင်လှမ်းရေးအချက်အလက်ပေါင်းတောင်းကနန်းကို2013ခုနှစ်မှာသတင်းမီဒီယာတွေကိုဖောက်ချခဲ့တာပါ။အဲ့ဒီအတွက်ကြောင့် American ပြည်သူတွေနဲ့ကမ္ဘာကောင်းဆောင်တွေရဲ့ Internet တွေ Telephone တွေကို NSA American အမျိုးသားထောက်လှမ်းရေး Agency ကအကြဖြတ်ခိုးယူခဲ့တဲ့အခြေအနေပေါ်သွားပြီးတော့ကမ္ဘာမှာအတော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ရတာပါ။အမေရိကတိုင်းမှာစက်တင်ဘာလ25ရက်နေ့မှာရုံတင်ပြသမယ့် The Interview တွေးဆုံမေးမြန်းငယ်ဆိုတဲ့ရုပ်ရှင်ကိုမပြတော့ဘူးရုပ်ရှင်ထုတ်လို့ရေးကုမ္ပဏီကအဆုံးဖြတ်လိုက်ပါတယ်။ကွန်ပျူတာစနစ်ထဲကိုထိုးပေါက်တိုက်ခိုက်တဲ့ hacker တွေကရုပ်ရှင်ရုံတွေကိုတိုက်ခိုက်မယ်လို့ချင်းကြောက်တာကြောင့်ရုပ်ရှင်ရုံတော်တော်များများလဲ The Interview ဇာတ်ကားကိုပြသမယ့်ကိစ္စပြန်ဖြတ်လိုက်ကြပြီးတဲ့နောက်အဲ့ဒီဇာတ်ကားကိုရိုက်ကူးထုတ်လုပ်တဲ့ Sony ကုမ္ပဏီကသူတို့အဲ့ဒီဇာတ်ကားကိုရုံတင်ဖြန့်ချိမယ်ကိစ္စကိုဖြတ်လိုက်တာပါ။ဒီတော့ဒီမှာပဲဒီ Sony Pictures ရုပ်ရှင်ထုတ်လုပ်ရေးကွန်ပျူတာစနစ်တဲ့ကိုထိုးဖောက်ဝင်ရောက်ပြီးတော့တိုက်ခိုက်မှုလုပ်တဲ့ကိစ္စကမြောက်ကိုရီးယားရဲ့လက်ချက်လို့ American အရာရှိတွေကပြောပါတယ်။ Sony ကုမ္ပဏီကတော့ဒီရုပ်ရှင်ဖြန့်ချိဖို့ကိစ္စကိုဒီလိုနှိပ်ခုတ်မှုတွေနဲ့ကြုံလာရတာကြောင့်အထူးစိတ်မကောင်းဖြစ်ရကြောင်းဆိုပါတယ်။ဒါပေမဲ့ဒီရုပ်ရှင်ကိုဖန်တီးရိုက်ကူးကြသူတွေကိုတော့လုံးဝအပြစ်မတင်ပါဘူး။သူတို့နောက်ကနေအပြစ်ဝါထောက်ခံအားပေးတယ်လို့ Sony Pictures ကပြောပါတယ်။ဒီ interview ရုပ်ရှင်ဇာတ်ကားဟာ CIA ရဲ့ခိုင်းစင်မှုနဲ့ American သတင်းတောင်းနှစ်ယောက်ကမြောက်ကိုရီးယားကောင်းဆောင် Kim Jong Un ကိုတက်ခိုက်တဲ့ဟာတာဇာတ်ကားရိုက်ကူးထားတာဖြစ်ပါတယ်။ Sony Computer စနစ်ကိုထိုးပေါက်ပြီးတော့သူတို့ရဲ့အရေးကြီးသတင်းအချက်အလက်တွေကိုဖောက်ချပြစ်ခဲ့တဲ့ hackers တွေကဒီ interview ဇာတ်ကားပြသတဲ့ရုပ်ရှင်ယုံတွေကိုဝေဝေးရှောင်ကြဖို့တတိပေးထားတာပါ။ရုပ်ရှင်ကြိုက်သူတွေ2012ခုနှစ်အကြမ်းဖက်တိုက်ခိုက်မှုကိုသတိရကြပါလို့လဲသူတို့ကချင်းကြောက်ခဲ့ပေမဲ့လည်း interview ရုပ်ရှင်ကားကိုတချို့ရုပ်ရှင်ရုံတွေမှာပြသခဲ့သလို online ပေါ်မှာ YouTube ကနေလည်းဝယ်ယူကြည့်ရှုနိုင်ပြီးတော့ဒေါ်လာငွေတန်းချီရတာပါနောက်ဆုံးသတင်းတွေမှာတော့ Sony စနစ်ကိုဝင်ဖောက်တာမြောက်ကိုရီးယားကမဟုတ်ဘူး Sony ကအလုပ်ပြုတ်ဝန်ထမ်းတဦးနဲ့တခြားအပြင်ကသူတွေဖြစ်နိုင်တယ်ဆိုပြီးတော့သတင်းတွေထွက်နေတာပါဟက်ကာတွေနဲ့နာမည်ကြီးတွေကြောင့် online တိုက်ပွဲကတော့2014မှာအဆုံးမသတ်ခဲ့ပဲနဲ့2015လေးကိုရောက်လာခဲ့ပါပြီ။ဗြိတိန်နိုင်ငံကတော်ဝင်နန်းစံမှာစရုပ်ထားမြောင်ထိနေရိုက်ရာဆက်ခံမဲ့သားတော်လေးတဦးကိုလည်း Cambridge မြို့သားနဲ့မြို့သားကတော်ရဲ့ဒုတိယမြောင်ရင်သွေးဖြစ်နေဒီနှစ်ဧပြီလမှာဖွားမြင်မှာဖြစ်ပါတယ်။ American ဂီတအတိုင်းဝိုင်းမှာနာမည်အကျော်ဆုံးဖြစ်တဲ့ Hip Hop ဆိုတော့ Jay-Z နဲ့ Beyonce တို့ဇုံတွေလဲနှစ်တစ်ခုခံဒီမှာမြန်မာနိုင်ငံပုဂံမြေမှာရောက်ရှိနေတာကို Facebook စာမျက်နှာပေါ်ကဓာတ်ပုံတွေမှာတွေ့လိုက်ရပါတယ်။2015နှစ်တစ်က2014တဲ့မရောတဲ့စိတ်လှုပ်ရှားမှုတွေကြုံတွေ့ရမဲ့နှစ်ဖြစ်နိုင်ပေမဲ့လည်းခြေခွဲဝန်းနေစရာနဲ့ဆုံးရှုံးမှုတွေရော့ပါပါစေလို့ပဲဆန္ဒပြုချင်ပါတယ်ရှင်။အားလုံးအတွက်မင်္ဂလာရှိတဲ့2015ဖြစ်ပါစေ။